ရီမေနိုင်ငံဟိုဒိတာစိတ်ကံမြို့ကနေဟူဒီတဘုံအုပ်စုရေးစတင်ဆုတ်ခွာနေပြီလို့ကုလသမဂ္ဂအရာရှိသူဦးကစနေနေ့မှာပြောပါရယ်ကုလသမဂ္ဂကနေကမကရာလုပ်ပြီးတော့ဆွီဒင်နိုင်ငံမှာဒီလအစောပိုင်းကအပြေခတ်ရစရဲ့သဘောတူညီထားချက်တွေထဲမှာရီမေနိုင်ငံရဲ့အသက်သွေးကြောဖြစ်တဲ့ဟိုဒိတာမြို့ကိုလှည့်လွတ်ဖို့လဲပါပါရယ်အခုလိုသဘုံတက်တွေဆုတ်ခွာနေတာဟာ၄နှစ်ကြာရီမင်းပြည်တွင်းစစ်ကိုအဆုံးသတ်စေမဲ့သဘောတူညီမှုတွေထက်ကအချက်တစ်ခုလဲဖြစ်ပါရယ်ပြည်တွင်းစစ်ပွဲကာလအတွင်းအီရန်တို့ကြောထောက်နှောက်ခံပေးထားတဲ့ဟူဒီတဘုံတွေနဲ့ဆော်ရီအာရေဗျဦးဆောင်တဲ့ညွန်ပေါင်းတပ်တွေကြောထောက်နှောက်ခံပေးထားတဲ့ရီမင်းအစိုးရတပ်တွေထိတ်တဲ့ရင်ဆိုင်တိုက်ခိုက်နေတာပါဟူဒိတာမြို့မှာတပတ်ကြာအပြစ်ခတ်ရက်ဆဲပြီးတဲ့နောက်တပုံတပ်တွေစတင်ဆုတ်ခွာတာပါဟူဒိတာမြို့ဟာရှီမင်နိုင်ငံအတွက်ဆေးဝါးအစားအစာနဲ့လောင်စာဆီတွေ80ရာခိုင်နှုန်းဝင်ရောက်တဲ့နေရာဖြစ်ပြီးဟူဒီတပုံတွေကဒီမြို့ကိုလွန်ခဲ့တဲ့နှစ်ကတည်းကထိန်းချုပ်ထားတာပါရှီမင်နိုင်ငံကလူပေါင်း14တန်းတို့ဟာစစ်ဘေးကြောင့်ငတ်မမှုဘေးနဲ့ရင်ဆိုင်ရလို့နေအခြေအနေရောက်နေပြီးတဟာကဘာဘော့ကအဆိုဆုံးလူသားချင်းစာနာမှုဆိုင်ရာကပ်ပီဂျီတူကူဖြစ်တယ်လို့ကုလသမဂ္ဂကပြောဆိုပါတယ်တပုံတွေဘလောက်ဝေးဝေးဆုံးမလဲဆိုတာနဲ့စစ်ကမ်းကိုဘယ်သူထိန်းချုပ်မလဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး